မြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုဥပဒေကြမ်းကော်မတီဝင်တွေတမတော်သားကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်16ယောက်ကဆွေးနွေးပြီးပြည်သူ့လွှတ်တော်မှအတည်ပြုလိုက်တာဖြစ်ပါတယ်။မြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းမှာပညာရေး3စရိတ်ကိုအစိုးရ3စရိတ်အားလုံးရဲ့20ရာခိုင်နှုန်းအထိတိုးမြင့်သုံးစွဲပေးဖို့ဆိုတဲ့အချက်ကိုပြည်သူ့လွှတ်တော်ကထည့်သွင်းအတည်ပြုလိုက်ပါတယ်။အဲ့ဒီအချက်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးရင်ကတင်သွင်းခဲ့တာဖြစ်ပြီးပြည်သူ့လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်
။ဥပဒေကြမ်းကော်မတီကပြင်ဆင်ထားတဲ့အချက်မှာထမံဖြည့်ဆွဲလို့တဲ့ချက်ဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့နိုင်ငံမှာကျင့်သုံးနေတဲ့နှစ်စဉ်ဘတ်ဂျက်ကြီးဆွဲတဲ့စနစ်နဲ့လျော်လျောညီညီရှိစေဖို့အတွက်ကျွန်တော်အနေနဲ့နှစ်စဉ်တိုးမြင့်ဆောင်မယ်ဆိုတဲ့အချက်လေးကိုဖြည့်ဆွဲချင်ပါတယ်ဒါလေးပါပဲအဲ့တော့ကျွန်တော်အဆိုပြုချက်ကိုအပြည့်ဖတ်ရမယ်ဆိုရင်နိုင်ငံတော်ဤပညာရေးအသုံးစိတ်ကိုနိုင်ငံတော်အသုံးစိတ်အားလုံးဤ20ရာခိုင်နှုန်းအထိရောက်ရှိရေးအတွက်ဤမှန်းချက်ထားပြီးလက်ရှိတိုးမြင့်ဆောင်ရွက်ရမည်လို့ဆိုပြချင်ပါတယ်
မျိုးသားလွှတ်တော်ရဲ့မူလအတည်ပြုချက်မှာပညာရေးသုံးစရိတ်ကိုရာခိုင်နှုန်းအတိအကျသတ်မှတ်ထားခြင်းမရှိဘဲနှစ်စဉ်တိုးမြင့်သွားမယ်လို့ပါရှိတာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖြိုးစီရတော်ကတက္ကသိုလ်ကောင်စီဖွဲ့စည်းပုံနဲ့ပတ်သက်ပြီးပြင်ဆင်ပေးဖို့ကိုအခုလိုဆွေးနွေးခဲ့ပါတယ်
။ကျွန်တော်ပြင်ဆင်ခြင်းတဲ့အပိုက်ကတက္ကသိုလ်ကောင်စီရဲ့ဖွဲ့စည်းပုံကိစ္စဖြစ်ပါတယ်။တက္ကသိုလ်ကောင်စီရဲ့ဖွဲ့စည်းပုံကိုအမျိုးသားလွှတ်တော်မှာကတော့ဒီတက္ကသိုလ်ဆရာသမ္မတရဲ့ကိုယ်စားလှယ်ဒီကျောင်းသားသမဂ္ဂနဲ့မြေစင်းတင်သွင်းတဲ့ကိုယ်စားလှယ်လေးဆိုပြီးတော့အဲ့လိုမျိုးအမျိုးသားလွှတ်တော်ကတော့အဆိုပြုထားပါတယ်။ဥပဒေကြမ်းကော်မတီကတော့ဆရာကိုယ်စားလှယ်ကျောင်းသားကိုယ်စားလှယ်ဆိုပြီးတော့ပြင်ဆင်ထားပါတယ်။ကျွန်တော်ရဲ့အဆိုပြုတင်ပြချက်ကကြတော့ဆရာများကရွေးချယ်သောကိုယ်စားလှယ်များကျောင်းသားများကရွေးချယ်သောကိုယ်စားလှယ်များဆိုတဲ့အဆိုပြုတင်ပြချက်ပဲဖြစ်ပါတယ
်။ဒီနေ့ပါဝင်ဆွေးနွေးခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာနေလင်းကပညာသင်ကြားနေစဉ်အကြောင်းမျိုးမျိုးကြောင့်ပညာသင်ကြားမှုရနာခဲ့ရတဲ့ကျောင်းသားကျောင်းသူတွေကိုတင့်လျော်တဲ့ပညာသင်ကြား권ပေးဖို့လိုအပ်ကြောင်းဆွေးနွေးခဲ့ပါတယ်
။ပညာသင်ယူမှုမပြီးဆုံးမီအကြောင်းမျိုးကြောင့်ပညာသင်ယူမှုရပ်တန့်ခဲ့ရသောကျောင်းသားများအတွက်တင့်လျော်သောပညာသင်ယူ권တစ်ခုခုပြန်လည်ရရှိစေရန်လိုအပ်သောအစီအမံများသတ်မှတ်ထားရှိခြင်းအပိုက်ကိုဆွေးနွေးမှာဖြစ်ပါတယ်ဒီပိုက်ဟာကျွန်တော်တို့နှစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့ပညာသင်ယူမှုအပြီးဆုံးမီနဲ့အကြောင်းမျိုးကြောင့်ပညာသင်ယူမှုရပ်တန့်ခဲ့ရသောဆိုတဲ့အပိုင်းဖြစ်ပါတယ်ပညာသင်ယူမှုအပြီးဆုံးမီမှာဆိုတဲ့စကားမှာကျောင်းပညာရေးနဲ့ပတ်သက်ပြီးတော့အချိန်ခံပညာရေးဤပညာနဲ့အတန်မွေးကြောင်းပညာရေးအစစ်မြေပညာရေးဖြစ်တဲ့တက္ကသိုလ်ကောလိပ်များမှာသင်ကြားနေတဲ့ကျောင်းသားကျောင်းသူများဖြစ်သလိုအကြောင်းမျိုးကြောင့်ပညာသင်ယူမှုရပ်တန့်ခဲ့ရသောမှာလဲကျန်းမာရေးကြောင့်ဖြစ်စေစီဝါရေးကြောင့်ဖြစ်စေလူမှုရေးကြောင့်ဖြစ်စေနိုင်ငံရေးကြောင့်ဖြစ်စေကျောင်းထွက်ခဲ့ရတဲ့ကျောင်းသားများဖြစ်ပါတယ်ဒီပိုက်ဟာကျောင်းပြန်လဲလက်ခံခွင့်နဲ့ပတ်သက်တဲ့အပိုင်းဖြစ်ပါတယ်ပညာရေးအခန်း7ပညာရေးစီမံခန့်ခွဲမှုခေါင်းစဉ်အောက်မှာပုံမှန်အသစ်တစ်ခုအနေနဲ့ဖြည့်ဆွက်ပေးပါရန်အဆိုပြုတင်ပြအပ်ပါတယ်ခင်ဗျာ
ပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းမှာဆရာသမဂ္ဂနဲ့ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်း권ရရှိစေဖို့ပညာရေးမူဝါဒနဲ့ဥပဒေနည်းဥပဒေတွေရေးဆွဲရမှာကျောင်းသားကျောင်းသူကိုယ်စားလှယ်တွေဆရာဆရာမကိုယ်စားလှယ်တွေပါဝင်권ရရှိဖို့စတဲ့အချက်တွေပါဝင်ပါတယ်ပြည်သူ့လွှတ်တော်ကဆွေးနွေးအတည်ပြုလိုက်တဲ့ဥပဒေမူကြမ်းကိုမြို့သားလွှတ်တော်ထံပြန်လည်ပေးပို့မှာဖြစ်ပါတယ်ရှင်